တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်232ဦးတိုးလာတဲ့အတွက်ကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း833ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူတွေကတီးပြီးပြောလိုက်တာကြောင့်လည်းဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးတဲ့အရေအတွက်ဟာ9ဦးရှိသွားပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူအရေအတွက်အခုတနင်္လာနေ့မကြေညာခင်မှာပဲကိုရိုနာဗိုင်းရပ်စ်3ပိချက်ကိုတောင်ကိုရီးယားနိုင်ငံမှာအမြင့်ဆုံးအဆင့်သတ်မှတ်ပေးထားပြီဖြစ်ပါတယ်။ယောဂထင်းချိုရေးအတွက်ဖြစ်နိုင်သမျှလုပ်နိုင်သမျှမတွတ်မဆုပ်လှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။အခုလက်ရှိသတင်းပေးချက်အရဆိုရင်တော့တောင်ကိုရီးယားအာဏာပိုင်တွေအနေနဲ့ကျောင်းတွေပိတ်ဖို့အများပြည်သူသွားလာမှုတွေကိုကန့်သတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်။အခုနှစ်ကျောင်းစာဖွင့်ဖို့ကိုလည်းတပတ်အထိကိုနောက်ဆုတ်ထားပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာဆိုရင်တော့အခုတနင်္လာနေ့မှာနောက်ထပ်ယောဂပူကူးစက်ခံရသူ409ရှိတယ်လို့ကြေညာလိုက်တာကြောင့်တရုတ်မှာဒီယောဂပူကူးစက်ခံရသူစုစုပေါင်း9,000ရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ကူးစက်ခံရတဲ့အများစုကတော့ယောဂပိုးအဓိကပြန့်နှံ့နေတဲ့ဟူပေးပြည်နယ်ထဲမှာပဲဖြစ်ပါတယ်။ယောဂပိုးကြောင့်မလို့တရုတ်နိုင်ငံမှာနောက်ထပ်သေဆုံးသူ150တိုးလာတဲ့အတွက်သေဆုံးတဲ့ရေတွက်ဟာဆိုရင်လည်းစုစုပေါင်း2592ဦးရှိသွားပါပြီ။တရုတ်ပြည်ပမှာတော့ယောဂပိုးကူးစက်ခံထားသူ2000ကျော်ရှိနေပြီးတော့သေဆုံးရေတွက်ဟာလည်း20ကျော်နေပါပြီ။အီရန်နိုင်ငံမှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ12ဦးရှိသွားပြီလို့အစိုးရပိုင်းရုပ်သံကကြေညာပါတယ်။ကူဝိတ်နိုင်ငံမှာယောဂပူကူးစက်ခံထားသူ3ဦးတွေ့ထားရတာကြောင့်3ပေးချက်တွေထုတ်ပြန်နေရမှာမြန်မာတန်ရုံကလည်းကူဝိတ်မှာရှိတဲ့မြန်မာလူမျိုးတွေကိုကြမ်းမာရေးသတင်းနဲ့နေကြဖို့ဆိုပြီးတော့တိုက်တွန်းနေပါတယ်။ဘရင်းမှာလည်းယောဂပူကူးစက်ခံထားသူ2ဦးတွေ့ထားရပြီဖြစ်ပါတယ်။အီတလီနိုင်ငံမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ4ဦးထိရှိလာပြီမို့လို့ယောဂထိန်းချုပ်ရေးစီမံတွေကိုတိုးမြှင့်ဆောင်နေပါတယ်။ကန်နီဗယ်ပွဲတော်အားလုံးကိုဖျက်ထားလို့ပဲဘောလုံးပွဲစဉ်ကြီးတွေနဲ့အခြားဖျော်ဖြေပွဲတွေကိုလည်းဖျက်ထားရပါတယ်။မီလန်အနားမှာရှိတဲ့အီတလီမြောက်ပိုင်းမြို့တွေကလူပေါင်း9000ကျော်ကိုနေမှာပဲနေကြဖို့တိုက်တွန်းထားပြီးတော့ကျောင်းတွေဈေးတွေကိုလည်းပိတ်ထားပါတယ်။အီတလီနိုင်ငံမှာတော့ယောဂပူကူးစက်ခံထားတဲ့အရေအတွက်ဟာ150အထိရှိသွားပြီဖြစ်ပါတယ်။